လျှက်စင်မီမလုံမလောက်နဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာသုံးစွဲမှုတွေကိုရှုံချဖို့ရှော့ချဖို့အာဏာပိုင်တွေကညွှန်ကြားလိုက်တဲ့အကြောင်းအဲ့ဒီအတွက်စိုးရိမ်နေကြပါတယ်ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာသတ်မှတ်ချက်အတွင်းသာလုပ်ငန်းတွေမှာလျှက်စင်မီသုံးဖို့အမိန့်ထုတ်ထားတာကြောင့်အထူးသဖြင့်အငယ်စားလုပ်ငန်းရှင်တွေထိခိုက်မှုရှိမှာကိုစိုးရိမ်နေကြပါတယ်ရန်ကုန်ကပေးဖို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ကပြောပြပါလိမ့်မယ
်ညနေ9နာရီကနေနောက်တရက်မနက်9နာရီအထိလျှက်စင်မီကိုမသုံးဖို့တပိုင်းတနိုင်အိမ်တွင်းစက်မှုလက်မှုလုပ်ငန်းရှင်တွေကိုလျှက်စစ်တပ်အားဖြန့်ဖြူးရေးကော်ပိုရေးရှင်းကဧပြီလ24ရက်နေ့စွဲနဲ့အတိပေးထားပါတယ်ဒီလိုအချိန်နဲ့ကန့်သက်တာကိုစက်မှုစုံတွေမှာအရင်လောက်ခဲ့ပြီးအခုလျှက်စစ်ဝန်အားမနိုင်တဲ့အတွက်လူနေရက်ွက်ထဲကအသေးစားလုပ်ငန်းတွေကိုပါကန့်သက်ရကြောင်းလျှက်စစ်တအားပေးရေးကော်ပိုရေးရှင်းကတာဝန်ရှိသူတို့က VOA ကိုပြောပါတယ
်ညမနက်9နာရီနဲ့18နာရီတွေဝယ်လောက်ရမှာလေလုပ်ငန်းအဲ18နာရီနောက်ပိုင်းမလောက်ရဘူးလို့ပြောချင်အခုကတော့စက်မှုစုံပြန်မှမလုပ်နေတဲ့စက်မှုလက်မှုလုပ်ငန်းတွေပေါ့နော်အဲအဲ့ဒါတွေကစောင့်မချင်းစစ်ဖို့ဆိုညွှန်ကြားချက်ထုတ်တယ် generation ကထုတ်လို့မှနည်းနေတော့မိကထိမ့်တုံနေရတယ်
ဌာနဆိုင်ရာကပေးတဲ့လှည့်စင်မီကိုအားပြုသုံးနေရတဲ့အိမ်တွင်းမှုလုပ်ငန်းတွေကတော့မိအားကောင်းတဲ့ညပိုင်းအချိန်မှာပဲအဓိကအလုပ်လုပ်ကြတာပါအခုလိုကန့်သတ်မှုတွေကြောင့်အသေးစားလုပ်ငန်းတွေဒီထက်ပိုပြီးကြက်တဲသွားနိုင်တယ်လို့ခန့်မှန်းနေတာတွေလည်းရှိပါတယ်မြောက်ဒဂုံကတွင်ခုံလုပ်ငန်းရှင်တူက VOA ကိုခုလိုပြောပါတယ
်ပုံမှန်တော့မနက်ခင်းကိုမိမလာလို့ရှိရင်မိခန်းနဲ့ပဲဝန်းရတာဆိုတော့9နာရီတော့ပဲနွယ်အောင်ဆိုလို့ရှိရင်တော့အချိန်ကြီးဒီလေးဖြစ်တာပေါ့အဲ့ဒါကြီးကသွားအဲ့ဒါကြီးကဖြစ်တော့နေပေါ့ဟိုဒီချိုနေရာကြီးမိကလာလာလာနဲ့တချို့လုံးဝ brain နဲ့ဆွဲလို့မရတဲ့ thing ရှိရတယ်နော်။ညတစ်ခါနီးမှလည်းထားလို့ရတာမျိုးပေါ့နော်။ဒီအားလေးနည်းနည်းလေးတက်မှ brain နဲ့ဆွဲရတာအဲ့လိုမျိုးဖြစ်နေဖြစ်တာပေါ့ဟုတ်။ဟိုအဲ့ဒါမှတနင်္လာနေ့လာပဲရ။တော်တော်လေးတော့ဒီနေ့ဖြစ်တာပေါ့နော်ဟုတ
်။ရန်ကုန်မန္တလေးလိုနေရာကလွယ်လို့ကြံတဲ့နေရာတွေမှာလျှက်စစ်ကိုအနည်းငယ်သာရနေပါတယ်။အေယာဝတီတိုင်းမှာလျှက်စစ်ကို2နာရီပေး4နာရီပြက်စနစ်နဲ့ပေးနေကြောင်းလုပ်ငန်းရှင်တူကအခုလိုပြောပါတယ်
။အော်ညမတို့ဒီအေယာဝတီတိုင်းဘက်ကပို့ထိုးတယ်ပြီးတော့ဒီနှစ်နိုင်လာလေးနိုင်ပြတာတောင်မှမမှန်ဘူးအကုန်တော့ဒီလေးတွေကတော့အကုန်တော့အကျက်တော့ကိုအခုဒီစီလေးတွေကလည်းတက်တယ်ဟိုပြင်းလေးကိုပြည့်ဒီကြံမတိုင်ခင်လေးကစပြီးတော့တက်နေရတယ်ရှိတော့ပေါ့နော်မနက်လှုပ်ရှားခြင်းနေပြီးတော့ဒီတနင်္လာလောက်ထိပဲအမ်ဒီချက်မောင်းနေတယ်တနေ့အချိန်ကြီးတော့တော့ကျွန်တော်ဒီဆိုလာနဲ့ပြောတာများတယ်
နေပူချိန်တွေတက်လာလို့မြို့ကြီးတွေမှာလျှက်စစ်တုံးဆွဲတာပုံများလာတယ်လို့ဘလူးချောင်းလျှက်စစ်စက်ရုံ၃ခုကပေးပို့နေတဲ့တာဝါတိုင်တွေအကြိမ်ကြိမ်ဖောက်ခွဲခံရပြီးဓာတ်အားပြတ်တောက်နေကြောင်းလျှက်စစ်စွမ်းအင်ဌာနကတနင်္လာနေ့ကထုတ်ပြန်ခဲ့တာပါ။ပြည်တွင်းနိုင်ငံရေးမတည်ငြိမ်မှုနဲ့အတူအထွေထွေစီးပွားရေးကျဆင်းတာလျှက်စစ်ဓာတ်အားကိုအလုံလောက်ထုတ်လုပ်ဖြန့်ဖြူးမပေးနိုင်တာတွေကိုကြုံနေရပါတယ်။လျှက်စစ်ကိုမိခိုအားထားနေရတဲ့အထွေထွေကုန်ထုတ်လုပ်ငန်းတွေအလုံးကုန်ကျစရိတ်ကြောင့်လုပ်ငန်းရပ်ဆိုင်တဲ့အထိဖြစ်လာခဲ့တာပါ။ရခင်ကတရက်ကို၈နာရီအလှည့်ကျစနစ်နဲ့လျှက်စစ်ပေးနေရကအခုနောက်ပိုင်းမှာ၄နာရီချားလောက်ပဲလျှက်စစ်ရရှိတော့တာပါပြည်တွင်းမှာတော့အလွယ်တကူတက်စင်နိုင်တဲ့တရုတ်ကလာတဲ့နေအောင်ချီစွမ်းအင်သုံးဆူလာပြားတွေကိုတနိုင်တပိုင်အားပြုသုံးဆွဲလာကြပါတယ်စစ်ကောင်စီရဲ့စီမံကိန်းနဲ့ဗန်ဒါရေးဌာနကတော့ပြည်ပကတင်သွင်းလာတဲ့ဆူလာနဲ့ဆက်ဆက်ပစ္စည်းတွေကိုအခွန်ကင်းလွန်ခွင့်ပြုလိုက်ပြီလို့ဧပြီလ၂၀ရက်ကကြေညာထားပါတယ်ခင်ဗျာ